Welcome to the Voice of America in Burmese.
ဗီယက်နမ်ပေါင်းကင်းဝေးတဲ့ညတစ်ညဖြစ်ပါစေ။ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။
မင်္ဂလာပါရှင်ကျွန်မဆုမြတ်မောင်မှာပြင်သစ်သမ္မတဂျာမနီဝန်ကြီးချုပ်အီတလီဝန်ကြီးချုပ်နဲ့ရိုမေးနီးယားသမ္မတတို့ယူကရိန်းနိုင်ငံကိုဒီကနေ့သွားရောက်ခဲ့ကြပါတယ်အိန္ဒိယနိုင်ငံညွန်တီလီမျိုးတော်မှကျင်းပတဲ့အာဆီယံနဲ့အိန္ဒိယနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေကြားအထူးစည်းဝေးပွဲမှာတော့နှစ်ဖက်ဆက်ဆံရေးပိုပြီးခိုင်မာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်88မျိုးဆက်ကောင်းဆောင်ကိုဂျင်မီနဲ့ NLD လွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော်ရဲ့တည်တံကိုအတည်ပြုထားတဲ့အပေါ်စစ်ကောင်စီကအခုခံပြောကြားခဲ့ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုမတ်ဤသန့်စင်နဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရထိတ်တန်းရောက်သတင်းတွေပြည်နာဆင်ဟာပြည်ရဲ့နောက်မှာတော့ချင်းပြည်နယ်မင်းတပ်မြို့အနီးမှာဒီနေ့မနက်ပိုင်းကစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီ
းမင်းတပ်ကဒီမနက်မှာနှစ်ခွန်လေးတပ်ရင်းကနေလက်နက်ကြီးတွေထုလို့ဟိုပြည်သူ၃ယောက်တည်သွားတယ်လေဒီမနက်အဲ့ဒါဘာမှတိုက်ပွဲဖြစ်ပွားမှုလည်းမရှိဘဲနဲ့နှစ်ခွန်လေးတပ်ရင်းကနေအမြောက်နဲ့ထုရတယ်ကြီးရတယ်ကိုတောင်ရလုံနေတဲ့၃ယောက်တည်သွားတာ
မင်းတပ်ဒေသခံတို့ပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြားခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ကချင်ပြည်နယ်မှာစာတင်ကြောင်းတွေတိုက်ခိုက်ခံရတဲ့အပေါ်မှာ KIO ရဲ့သဘောထားတခါတည်တံမိတ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုအပေါ်မှာစစ်ကောင်စီဘက်ကဒီနေ့တုံ့ပြန်ချက်အပါအဝင်တောင်ကိုရီးယားနိုင်ငံကမြန်မာအလို့သမားတောင်းနဲ့ချီပြီးတော့ဒီနေ့အတွက်မှာခေါ်ယူဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်ဤတန်စင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်၊ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်၊အီတလီဝန်ကြီးချုပ်မာရီယိုဒရာဂီနဲ့ရိုမေးနီးယားသမ္မတကလော့စ်ယိုဟန်နစ်တို့ဟာယူကရိန်းနိုင်ငံကိုဒီကနေ့သွားရောက်ပြီးတော့အားပေးထောက်ခံမှုကိုပြသခဲ့ကြပါတယ်။ဥရောပခေါင်းဆောင်တွေကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကီးဖ်မြို့တော်မှာကြိုဆိုပါတယ်။အစောပိုင်းကလည်းရုရှားတပ်တွေစစ်ပွဲအစကတင်ပိုက်ခဲ့တဲ့အာပင်မြို့ကိုခေါင်းဆောင်တွေသွားရောက်လေ့လာခဲ့ကြပါတယ်။အာပင်မြို့မှာရုရှားတပ်တွေစစ်ရာဇဝဲမှုကျူးလွန်ခဲ့ပုံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်
။ Vous êtes ici à Erpin sur un site qui a été détruit en effet de l'armée russe a été arrêtée à côté d'autres
ရုရှားစစ်တပ်တွေဝင်ရောက်တဲ့မြို့တွေမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးအာပင်မြို့မှာတော့စစ်ရာဇဝဲမှုကျူးလွန်ခဲ့တဲ့ပထမတဲလွန်စားတွေကိုတွေ့ရတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပါတယ်။ဆေးရဆွေးမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းမှုတွေမှာလည်းပြင်သစ်နိုင်ငံကကူညီဆောင်ရွက်ပေးနေပါတယ်လို့သူကပြောပါတယ်။ရုရှားတွေဟာလူအသက်တွေကိုအလေးမထားဘဲအရက်ဆက်ဆုံးလုပ်ရက်တွေနဲ့စစ်ပွဲကိုဆင်နွှဲနေတယ်လို့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ကလည်းအာပင်မြို့မှာပြောခဲ့ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းအဖြစ်ယူကရိန်းနိုင်ငံကိုလက်ခံမခံရှေ့သတင်းဖတ်ထဲမှာ EU ခေါင်းဆောင်တွေဆုံးဖြတ်ကြဖို့ရှိနေချိန်မှာပဲအခုလိုပြင်သစ်အီတလီနဲ့ဂျာမနီခေါင်းဆောင်တွေယူကရိန်းနိုင်ငံကိုတွားရောက်တာပါယူကရိန်းတွေစစ်ရေးအကူအညီတွေတိုးမြှင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့နေတိုးမဟာမိတ်အဖွဲ့ကာကွယ်ရေးဝန်ကြီးတွေလည်း Belgium နိုင်ငံ Brussels မြို့တော်မှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စီဝေးခဲ့ပါတယ်ဥရောပနဲ့အာတိတ်သမုဒ္ဒရာရပ်ဝန်းဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလုံခြုံရေးချိန်ချမှုကိုကြုံနေရတာကြောင့်ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုတွေပိုမိုခိုင်မာအားကောင်းအောင်လုပ်သွားဖို့လိုတယ်လို့နေတိုးအဖွဲ့တွေးရေးမှူးချုပ် Jens Stoltenberg ကပြောကြားခဲ့ပါတယ်ရှင်
မဲခင်ပြောင်းစုမှာငွေကြေးဖောင်းပွားမှုမြင့်တက်နေတာကိုတိုက်ဖြတ်ဖို့ဘိုဘန်ကအတူနှုံးကို 3.5% ကိုင်းနှုန်းထပ်မြင့်ပြီးတော့တက်မှတ်တဲ့အကြောင်းမနေ့ကကြေညာလိုက်တာကြောင့်ဒီနေ့ American စုရှယ်ယာစီးပွားတက်လာခဲ့ပါတယ် S&P အစုရှယ်ယာ 3.5% ကိုင်းနှုန်းတက်လာပြီးတော့ Dow Jones အစုရှယ်ယာကလည်း 100% ကိုင်းနှုန်းစီးတက်ခဲ့ပါတယ် Nasdaq အစုရှယ်ယာကတော့ 2.5% ကိုင်းနှုန်းတက်သွားခဲ့တာပါအခု 3.5% ကိုင်းနှုန်းအတိုးနှုန်းထပ်တိုးလိုက်တာဟာ1994ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဘိုးဘန်အနီနဲ့ပမာဏအများဆုံးတစ်ချိန်တည်းနဲ့ထပ်တိုးလိုက်တာဖြစ်ပါတယ်။အမေရိကန်မှာငွေကြေးဖောင်းပွားမှုက140အတွင်းမှာအမြင့်ဆုံးရင်ဆိုင်နေရပြီးတော့အခြေခံစားကုန်တွေလောင်းစားစီစည်းတွေမေလအတွင်းမှာ 8.6% ကိုင်းနှုန်းတိုးလာတဲ့အချိန်မှာပဲဘိုးဘန်ကလည်းအတိုးနှုန်းကိုထပ်မြင့်ပြီးတော့သတ်မှတ်လိုက်တာဖြစ်ပါတယ်။
American Piran Zoo, Washington Bureau Machine, Saudi Arabia, Tayong Shire, Lanamego, Jamaka Shoji Lampine, DC Mural Gansiga, Pianle, Tamalai Bare, Natang Sashi Kunidonga, Turigi Nanganga, Saudi Tayonema, Lojan, Tapia Biro, Along Piapia Kangayare, Washington Post, the Rinza Diet Rinda, Kashoji, Mia Mayazi, Bote Mane, Lanamego, Pianlai Dapi, Delo Gansi Ogata, Phil Mendelson, Botunirunga, Biojage Bare, New Hampshire Avenue, Lama G, Saudi Arabia, Tayong Shire, Bango, Jamaka Shoji, Wilu, Name, Pianlai Dapi Bare, Saudi Arabia Nangango, Tamara Joe Biden, Shilare, Toyapo, Season Shinizim Mawe, the end of Dakayare, Gisago, Beromba, maybe like Mamma Hope, Hulu, Luchadriga, Gribuge Javare, the end of Gashojigo, Tapiapo, Saudi Asian Minda, Mohammed bin Salmanga, and May Begadalo, American Talayriga, Bioja Tavare, Saudi Asuyagaro, the end of Tapia Kaya Munia, Mabata Pulu, Nins and Tavare, the end of Tapia Kaya Mujang, Saudi Arabia go, Genta Melu, Tamara Biden, Ga, Genunga, Gribuge Rava, Tabime, America Ma Dasi Ziri Samadan Danny Jane, Jinan Tolo Yang Chari, Saudi Arabian and Gangudabiro, Asian Mindane, Tamra Biden, Driso Melo, Imburoga, the Dintopian Tawarishin.
Amazon D. Dore Mapiao Song Dore, beating the Dinta Dione, Dita and Brazil, Lenyon Diodugo, Taka to Pie, then they are she the Videga, a new that Dioga, do Taka Pide, Brazil Anabanesima, Labiro Winkan Gavari, Don Phillips, Ne, Bruno, Berira, Neago, then a net Pita Capito, through a long ago, Milkade, Subiro, Pelado Cor, Amarillo da Costa di Olivier Raga, ye when any go, Winkan Gava. Along in your Tarania, Wule, to got like Pia Gavari. The along you go, dear bind to see the Biro, Betu Bewasura, what deep you be on a. Change to meet us, Suri, DDC go, BMS, Supro Yega, Piovari. The child of Lumu at Taiwan in it, Lanwe Biro, the Dita Jani Tiny Day, Tani Dianari and Yasu Shia, Birune, Columbia Neza Niga, William Compiade, Do Otego, the Dinda Philip Net, Len Yunuga, the day you would dine at the Pia Kangara Piovari.
VOA American Tan Yabem Yamavada season ago, Yavan Kuna Igani Senaiti, Lightomita Tosanet, Kilohas Kotong Kontonyane, Kotong Shetonya, Lightomita Nazate, Kilohas Nashi Shinarupin, Senitinimaro, Lilamita Dia Kuze, Kilohas Tinga Kongani, the Tolan Pinuaka.
ကျွန်တော်လဲဆက်ချောက်ရဲ့ဂျာတာရင်းညဘက်နိုင်ငံကဒရင်တွေကို
Sharpening superpower rivalry between the United States and China has direct implications on all of us in Asia.
ဒီအာဆီယံမှုအတိုင်းမြန်မာစစ်ကောင်စီအကြီးအကဲတွေကိုအင်ရှင်အိန္ဒိယနိုင်ငံကမဖိတ်ပါဘူးဒီကနေ့ကျင်းပတဲ့အာဆီယံအင်ဒိယနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုမြန်မာဘက်ကမြန်မာအစ်မြတ်အရာရှိကြီးကိုစားအင်ဒိယနိုင်ငံသားဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ် ဂျွန်လ22ရက်နေ့ကြာရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ့်အာဆီယံကာကွယ်ရေးဝန်ကြီးများစည်းဝေးပွဲကြရင်လည်းမြန်မာကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြားထွန်းဦးကိုမဖိတ်ကြားဖို့အတွက်မြန်မာအပအဝင်နိုင်ငံတကာကလူမှုအခြေပြုအဖွဲ့အစည်း689ခုကကြီးညာချက်ထုတ်ပြန်တောင်းဆိုပါတယ်မြန်မာနိုင်ငံမှာကြောက်မက်ဖွယ်ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ဗိုလ်ချုပ်ကြီးမြားထွန်းဦးမှတာဝန်ရှိတဲ့အတွက်သူ့ကိုစည်းဝေးပွဲမဖိတ်ဖို့ကြီးညာချက်မှာတောင်းဆိုထားပါတယ်ရှင်
88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော်တို့ကိုတည်တံ့အတီးပြုထားတဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်းကရှုံချပြစ်တင်နေချိန်မှာပဲစစ်ကောင်စီဘက်ကတော့တည်တံ့အတီးပြုထားတာကိုဆက်လက်ပြီးတော့ခုခံပြောဆိုနေပါတယ်
။သူတို့လက်ချက်ကြောင့်မလို့ပေါ့နော်အ ਨੇ ဆုံးလူပေါ့နော်ဒီကျွန်တော်တို့အပြစ်မဲ့ပြည်သူလူတို့အ ਨੇ ဆုံးအပြစ်မဲ့ပြည်သူလူတို့ပဲပြောတာကျွန်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေမပြောသေးဘူးအပြစ်မဲ့ပြည်သူလူတို့ဒါသူတို့ရဲ့အပြစ်အာမောင်မှုကြောင့်ဒါအနည်းဆုံး50ကျော်ပြေခဲ့ရပါတယ်။အဲ့တော့ဒါကိုတရားမမျှတာဘူးလို့ကျွန်တော်တို့ဘာပြောမလဲ။ဒါလည်းပြောချင်ပါလေ
။ကမ္ဘာနိုင်ငံတွေမှာတည်တံ့စီရင်တာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း80-80လောက်ရှိသေးတယ်ဆိုပြီးတော့ဒီနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွေမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ဒီတည်တံ့စီစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်နိုင်ငံတကာမှာကြေကြေပြတ်ပြတ်ဆန့်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေလိမ့်မယ်ဆိုပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းစစ်ကောင်စီကိုထောက်ပြထားတာပါ။မြန်မာနိုင်ငံမှာအတိုက်အခံတွေကိုကွပ်မျက်ဖို့စီနေတယ်ဆိုတဲ့သတင်းတွေဟာစစ်ကောင်စီဘက်ကလူခွေရည်နဲ့တရားဥပဒေစိုးမိုးရေးအပေါ်မှာဂရုမစိုက်ဘူးဆိုတာကိုထပ်ပြီးတော့ပြသလိုက်တာဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရ Ned Price က Twitter လုံးမှုကိုရမှာရေးသားခဲ့ပါတယ်
ရင်းနှင်းနှမိတ်မှာတရုတ်ရေတပ်ရဲ့ခြေလှမ်းဖြတ်နိုင်မှုကိုပြသတဲ့အနေနဲ့တရုတ်နိုင်ငံကအကြီးဆုံးနဲ့အဆင်ပြေဆုံးဖြတ်တင်မော်တစီဂျပန်ပင်လယ်ထဲမှာစီးရေးလေ့ကျင့်မှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့နှစ်ကမှရေးချထားတဲ့ Type 055အမျိုးအစားဖြတ်တင်မော်လာစာနဲ့စီးရေးလေ့ကျင့်နေတယ်လို့တရုတ် Communist Party ရဲ့ Global Times သတင်းစာမှာရေးသားဖော်ပြပါတယ်။ Type 055အမျိုးအစားစစ်တင်မော်တွေဟာရေဒါစနစ်မှာမပေါ်နိုင်တဲ့ဤပညာတွေသုံးထားတယ်လို့ Missile Dome အမျိုးအစားမျိုးစုံကိုလည်းတပ်ဆင်ထားပါတယ်။အဲ့ဒီ055အမျိုးအစားဖြတ်တင်မော်နဲ့အတူ 052D အမျိုးအစားဖြတ်တင်မော်နဲ့ 903 အမျိုးအစားစီးတင်မော်တို့ကိုလည်းစည်ရဲလက်ကျင့်မှုမှာပါဝင်တယ်လို့သတင်းစာမှာရေးသားထားပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့မအီတန်စင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီနေ့နေပြီးတော့မှာလှုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုပြောပြခြင်းပါတယ်88မျိုးဆက်ចောင်းသားកောင်းဆောင်ကိုချင်းမီနဲ့လွတ်တော်မဟောင်းကိုဖြူးစရာတော်တို့ရဲ့တည်တံ့အမိန့်နဲ့ပတ်သက်လို့နိုင်ငံတကာဘက်ကဝေဖန် PR ပေးမှုတွေကြောင့်တည်တံ့ချမှတ်တဲ့ပုံမှာပြန်လည်စဉ်းစားဖို့အစီအစဉ်မရှိဘူးလို့ဒီနေ့နေပြီးတော့မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကပြောလိုက်ပါတယ်ရန်ကုန်မြို့အတွင်းမှာပောက်ကွဲမှုတွေစိတ်လာရရင်လည်းပတ်သက်လို့လည်းထိရောက်စွာကင်တွယ်သွားဖို့လုံခြုံရေးတိုးမြှင့်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒီသတင်းပြည်စုံကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အကြမ်းဖက်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတဲ့ကိုချင်းမီနဲ့ကိုဖြိုးစရာတို့ကိုဇန်နဝါရီလ22ရက်နေ့ကလေးကစစ်ကုံရုံးကတည်တံ့ချမှတ်ခဲ့တာပါ။အမိန့်ချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံ့အမိန့်ကိုအထက်တရားရုံးအဆင့်ဆင့်အပါအဝင်စစ်ကောင်စီဘက်ကပါအတည်ပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအပါအဝင်လူခွင့်ရေးအဖွဲ့တွေကဒီကြိုးပေးတဲ့အစီအစဉ်ပေါ်မှာဝေဖန်တာတွေရှိခဲ့ပါတယ်။နိုင်ငံတကာကအခုလိုဝေဖန်ပြောဆိုမှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့အချုပ်အခြာအာဏာအရနိုင်ငံလုံခြုံရေးအရဆုံးဖြတ်တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်
။ကျွန်တော်တို့တရားဥပဒေစိုးမိုးရေးခန္ဓာမှာနောက်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုပ်ရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလိုပဲပြောချင်ပါတယ်အဲ့ကျွန်တော်တို့ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချော့အချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချော့အချာပိုင်နိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချော့အချာအာဏာရဲ့ဒါပြောက်ဥတည်ဖြစ်တဲ့ခုနပြောတဲ့ဗန်နိုင်ကြီးများနဲ့ပတ်သက်လာပြီးတော့ကြာတရားစီရင်ရေးဥပဒေပြုရေးအုပ်ချုပ်ရေးမိုင်တိုင်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်လျောက်လှုပ်ဆောင်ရတာမျိုးဖြစ်ပါတယ
်မြန်မာနိုင်ငံမှာတည်တံ့စီရင်ချက်ကိုကျိုးမိန်ပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်နိုင်ငံရေးတိုက်ခိုက်တွေကိုကြိုးပီးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်ဆလိုက်တင်မအူနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတည်တံ့ကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်နောက်ပိုင်းတည်တံ့ကျူးမိပေးခင်ရတဲ့သူတွေကိုကွပ်မျက်စင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှိရှေထောင်နှံတွေပြောင်းခဲ့တာပါ ကိုချင်မီနဲ့ကိုဖြိုးစရာတို့နှစ်ဦးကိုအခုအချိန်ထိဘယ်နေ့မှကျိုးမိန်ပေးမယ်ဆိုတာကိုအတိအကျမပြောသေးပဲအချင်းထောင်လှုပ်ထုံးလုပ်နည်းတွေအတိုင်းစီရင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့စစ်တပ်အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာဘယ်လိုအခမ်းအနားနဲ့ဆက်ပြီးတော့ရပ်တည်မလဲဆိုတာနဲ့ပတ်သက်လို့သတင်းတော်တို့ကမေးမြန်းခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရေးမှာဆက်လက်တည်ရှိဖို့ရှိမရှိဆိုတာတိတိကျကျမဖြေခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတက်မတော်လိုလားတဲ့အခြေအနေဖြစ်လာဖို့လှုံ့ဆော်သွားမယ်လို့သာပြောကြားခဲ့ပါတယ်
။ဒီကျွန်တော်တို့ဥတည်သွားနေရသည်ပါတီစုံဒီမိုကရေစီနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအာမခံနေလို့သွားနေရဖြစ်တယ်။ပါတီစုံဒီမိုကရေစီစနစ်ဆိုတာနဲ့ဒီမိုကရေစီစနစ်ရဲ့ကျင့်စဉ်တွေဒီမိုကရေစီစနစ်ရဲ့လှုံ့ဆော်ရမယ့်နည်းလမ်းတွေဒီမိုကရေစီစနစ်ရဲ့သွားတဲ့လမ်းကြောင်းတွေမှာဘလို့နေရမယ်ဘလို့ထိုင်ရမယ်ဘလို့သွားရမယ်ဆိုတာပါတီတွေအနေနဲ့ကောပြည်သူလူထုအနေနဲ့ကော institution ကျွန်တော်တက်မတော်ပါဝင် institution အသီးသီးနေတော့ဘယ်လိုသွားမယ်ဘယ်လိုလာမယ်ဆိုတာရှိပြီးဖြစ်ပါတယ်ရှိပြီးဖြစ်ပါတယ်ဒါတွေဒီသူ့နိုင်ငံရဲ့အခြေအနေသူ့အခြေအနေနဲ့လိုက်လောညီထွေပြီးကျွန်တော်တို့ဒါဆောင်ရွက်နေတာဖြစ်ပါတယ်ရခင်ရအခြေများနဲ့ဆက်ဆက်ပြီးကြည့်စီလို့လည်းပဲဒီလောက်ပဲပြောချင်ပ
ါဒါပြင်အခုရက်ပိုင်းရန်ကုန်မှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲရန်ကုန်နဲ့အနီးတစ်ဝိုက်မြို့နယ်တွေမှာမြေပြင်တပိတ်တွေပောက်ကွဲမှုတွေဆက်ပြီးတော့ရှိနေတဲ့အပေါ်စစ်ကောင်စီအနေနဲ့လုံခြုံရေးကိုတင်းတင်းကျပ်ကျပ်ကင်တွယ်ပြီးတည်ငြိမ်ရေးအထွေဥတီလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်
။ရန်ကုန်တိုင်းဒေသကြီးမှာတော့ကျွန်တော်တက်မတော်ရယ်လုံခြုံရေးတပ်ဖွဲ့ဖွဲ့တွေနေမြေကန်ရဲတပ်ဖွဲ့တွေနဲ့ဌာနဆိုင်နဲ့ပူးပေါင်းကြကင်းပေါ့လက်ကင်းတွေရက်ကင်းတွေဝက်ကင်းတွေကိုကျွန်တော်တို့အနေနဲ့ကတော့ဒါတိုးမြင့်ဆောင်ရွက်ပေးလည်းရှိတယ်။ပြီးရင်တော့ကျွန်တော်တို့ရက်ွက်အတွင်းမှာဘောနော်အစင်းစစ်ဆေးတာရယ်အများသူငါသွားလာနေတဲ့နေရာလေးမှာမတင်ကားတဲ့နေရာလေးကိုကျွန်တော်တို့ရှောင်းတုံရောက်စစ်ဆေးခြင်းတွေကျွန်တော်ဆောင်ရွက်လျက်ရှိတယ်။အဲဒီလိုမျိုးဖြစ်နိုင်ခြေရှိတဲ့နေရာဒီမှာလည်းကျွန်တော်ထပ်မံပြီးလုံခြုံရေးအင်အားဒါတိုးမြင့်ချထားပေးလျက်ရှိပါတယ်။ဒီကြားထဲမှာတော့ဒါလုံခြုံရေးနဲ့ပတ်သက်ပြီးရင်လုံခြုံရေးနဲ့ပတ်သက်ပြီးတိုးမြင့်ဆောင်ရွက်တာတို့ပူးပေါင်းဆောင်ရွက်တာတို့တော့ကျွန်တော်ဒါဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပဲပြောချင်ပါတယ်။
စစ်ကောင်စီတပ်တွေဟာရန်ကုန်မြို့မှာစစ်ဆေးတင်းကျပ်မှုတွေပိုလုံနေပြီးမြို့နယ်တချို့မှာအဲဆင်းအကြောင်းပြပြီးတော့ဖမ်းဆီးတာတွေကြောင့်တပိတ်အဖွဲ့ဝင်လူငယ်30ထက်မနည်းဟာလည်းဖမ်းဆီးခံထားကြရပါတယ်ရှင
်။နေပြည်တော်မှာဒီနေ့ကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမတ်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြခြင်းပါတယ်။စီရေးပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲဖြစ်ပွားပြီးပြစ်ခတ်တဲ့လက်နက်ကြီးတံကြောင့်အရသားတွေတိုက်ဆုံမှုရှိခဲ့တယ်လို့ဒေသခံတွေနဲ့ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်တော်ဝန်တိုက်ပွဲတွေအတွင်းအရသား130ကျော်တိုက်ဆုံမှုရှိတယ်လို့လည်းချင်းလူခွင့်တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့ဇွန်လ16ရက်နေ့မနက်ပိုင်းချင်းပြည်နယ်မင်းတပ်မြို့အနီးမီတူးရွာဘက်ကိုလက်နက်ကြီးကြားရောက်ခဲ့လို့ရွာသား၃ဦးသေဆုံးသွားတယ်လို့မင်းတပ်ဒေသခံတဦးကပြောပါတယ
်။မင်းတပ်ဘက်မှာဒီမနေ့မှာနှစ်ခွန်လေးတက်ရင်းကနေလက်နက်ကြီးတွေထုလို့ဟိုပြည်သူ၃ယောက်ထိသွားတယ်လေ။ဒီမနေ့အဲ့ဒါဘာမှစိတ်ကွဲဖြစ်ပွားမှုလည်းမရှိဘဲနဲ့နှစ်ခွန်လေးတက်ရင်းကနေအမြောက်နဲ့ဖြူရတယ်ကြီးရော်ဘက်ကိုတောင်ရလုံနေတဲ့၃ယောက်ထိသွားတာ။သူကမင်းတပ်မျိုးရဲ့မျက်နှာချင်းဆိုင်ရွာပေါ့
။မင်းတပ်မျိုးပေါ့အတွင်းဇွန်လ14ရက်နေ့ကဒေသခံမင်းတပ်ကာကွယ်ရေးCDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ပြောခွင့်ရဆလိုင်းရောမန်ကပြောပါတယ
်။၁၄ရက်နေ့ကမင်းတပ်မျိုးပေါ်မှာနေရာ၃နေရာ၄နေရာလောက်မှာမနေ့၈နိုင်ခွဲလောက်ကနေဆိုင်မှာနေ့လယ်၁၇နိုင်ချောချောအထိတိုက်ပွဲပေါ့နော်။လက်နေကြီးလက်နေငယ်နဲ့နိုင်၃ချက်လောက်တိုက်ပွဲတောက်လျှောက်ဖြစ်တယ်။စကစအနည်းဆုံး၄ဦး၅ဦးလောက်တေဆုံးပြီးမှဆရာရလို့အများအပြားရှိတယ်လို့သိရတယ်
။တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီကနေ့ဇွန်လ၁၆ရက်နေ့မှာအနီးနားဝန်းကျင်ရွာတွေအပေါ်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့လှမ်းပစ်တာမျိုးလှုပ်ဆောင်နေတာပါဒီလိုပစ်ခတ်မှုကြောင့်ဒီကနေ့မှာမင်းတပ်နဲ့မဝေးလာတဲ့မိတွေကျေးရွာအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့အမျိုးသမီးနှစ်ဦးနဲ့အမျိုးသားတဦးသေဆုံးခဲ့တဲ့အပြင်တဦးဒဏ်ရာရရှိခဲ့ပြီးနေအိမ်တချို့ပျက်စီးမှုရှိခဲ့တယ်လို့ဆလိုင်းရောမန်ကဆက်ပြောပါတယ
်အဲ့ဒီနောက်ပိုင်းမနေ့ကလည်းသူကအနီးနားဝန်းကျင်ကရွာတွေကိုလက်နက်ကြီးနဲ့ပတ်ပတ်နဲ့ထုတယ်မနေ့ကတော့အထူးခိုက်ရှိတယ်မကြဘူးဒီနေ့ကျတော့သူတို့ပြန်ထုတဲ့အချိန်မှာမင်းတပ်မျိုးမြောက်ဘက်မှာရှိတဲ့မြွေတူရွာမှာကြာပြီးမှအဲဒီတောင်ရလုံနေတဲ့ဖိုးကြီးပေါ့နော်အသက်80ရွယ်အမျိုးသားတဦးနောက်30အရွယ်အမျိုးသမီးတဦးအသက်60ရွယ်အမျိုးသမီးတဦးပေါ့၃ဦးဖွဲ့ချင်းပြီးပြီးသုံးသွားတယ်ပြီးတော့အမျိုးသားတဦးကလည်းတန်ရာတွေရတယ်လူနေအိမ်၄လုံးပေါ့နော်ခြိခတ်ပြစ်စီရတယ်ရှိတယ်ပေါ့လေ
တိုက်ပွဲအတွင်းဒေသခံရွာသားတွေလည်းစိုးရိမ်မှုနဲ့ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ် Mintap type echenigo tishibo sick on sea pioguinago set to a gabi me miagababu. Sitaka ana tempi now by Chimpin at Dwinga Mune at Dom Yamama, sick on sita de go, lenet, sweka, and cook and takai lagaraba. Type web pibamu pissing at Dwing. A yadari bob bimata, picamuri le shiniraba. Natowna set a kunigani, Natowna send a kuni a jar, type workala Dwing, Lute so mune, o a mila mu chenigoro. Chen Lu Kun Yip Wei CHR Oye Dudia Amuzang Daraita Sao Klinga Akulu Pyo Bare.
Sikang Chita Lakariya Yidu Yimata Biro Tero Yau Re Nya Dai Ma Patama Sao Du Thayla Aung Lo De Biro Pidu Liu Hichat De Yini Mishu De Chessi Da Miu Amai Lo De Da Yi Alo Ma Sik Ya Ruo Yau De Lo Yi De De Lo Chino Yi Bare. Ini mah, macam pusuca dulu ni, upre ni tak cemu ya, ni ya, tungsi, ayam ni ya tungsi lauci. Jadi, ini sahul ini sudah, ga, tu sahul ni ya lauci deh. Di cipin ni tu mama.
Tapi jauja pihak ni tapi kaladun, cipin ni mune titi ga data kan pitu datang jau, sebab tension ni jaya bi. Ari tega ledang jo ha India nenga Mizoram pi ne beko tenshao ni ja ba de khmyar
Yangon ga bibu la de tadin go ku so wan lai pyo pya daw da phit ba de aku de ka ro Kachin pi ne bak ga sa tin chang le tai khai khan ara ne sai ne tadin go le pyo pya chin ba de Kachin pi ne Myejina ne Shwe Ku myo ne twin ga at tan chang de mi shu khan ara ne boung khwe tai khai khan ara yin ne patat pi lo Kachin lut lai ye apwe KIU ga ma lout tin ne kaisa ye phit chang wi ban lai ba de ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ကေအယူကစုံစမ်းသွားမှာဖြစ်ကြောင်းပြောသလိုဒေသခံတွေကလည်းပညာရေးဆောင်တွေကိုတိုက်ခိုက်တာကိုလက်မခံကြောင်းပြောကြပါတယ်။ရန်ကုန်ကလာတဲ့ဒီကချင်ပြည်နယ်အတွင်းကအခြေအနေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။ကချင်ပြည်နယ်အတွင်းမှာဒီလ29ရက်နေ့ကမြစည်းနားမြို့မန်ကင်ရောက်ွက်ရှိအထက်တန်းကျောင်းကကျောင်းဆောင်တစ်စောင်မီးလောင်ပျက်စီးခဲ့ရပါ။ မြစည်းနားမြို့အထက်တန်းကျောင်းကတော့နှစ်ထပ်ကျောင်းဆောင်တစ်ခုလုံးမီးလောင်ပျက်စီးခဲ့ရပြီးရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းကတော့လုံခြုံရေးအာမခံချက်မရှိတာကြောင့်ပိတ်ခဲ့ရကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။
ကျွန်တော်တို့ခေတ်ဝင်နေတော့အဲ့လိုမျိုးဇာတိကျောင်းတွေကိုပေါ့နော်ပြည်သူပိုင်ဆောက်အုပ်တွေကိုပြည့်စုံမှုရှိတယ်ဆိုတာတော့ကျွန်တော်မပေါ်စီရတော့မရှိဘူးခင်ဗျကျွန်တော်တို့ခေတ်ဝင်နေတော့အများပြည်သူပိုင်ပေါ့ဇာတိကျောင်းတို့ဖျားကျောင်းတို့ပြည်သူပိုင်ရဲ့ဒီအဆောင်တွေကိုဖြစ်စီတာတော့မကောင်းဘူးလို့ပေါ့ပေါ့နော်မလုပ်ပြတဲ့အကြောင်းဒီပါလေးဆိုတဲ့အကြောင်းကိုတော့ပြောလို့ပါတယ်။
စစ်ကောင်စီကတော့မြစည်းနားမြို့မှန်ခင်ရောက်ွက်အထက်တန်းကျောင်းရှိရွှေနေတီကျောင်းဆောင်ကိုPDF အမိခံအကြမ်းဖက်သမားတွေကမီးပလင်းနဲ့ပြစ်ပေါက်မီးရှို့ခဲ့ကြောင်းမီးလောင်မှုကြောင့်စာသင်ခန်း၃ခန်းတွင်နှစ်ထပ်ကျောင်းဆောင်ဆုံးရှုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တဆက်ထဲမှာပဲပါဝင်ပတ်သက်သူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်မှုစုံစမ်းနေစေဖြစ်ကြောင်းဖော်ပြထားပါတယ်။ခရိုင ဆိုတာပြည်ပြည်ပွဲပွဲတော့ကျွန်တော်လည်းအဲမညလေးပါဘုသူကနေဆေးပြဖြစ်ပါတယ်
မြေကြီးနားနဲ့ရွှေကူဒေသခံတွေကတော့စာတင်ကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့လက်တယ်တရခံကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိသေးတယ်လို့ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံပြောဆိုတာလည်းမရှိကြောင်းပြောပါရယ်မြေကြီးနားဒေသခံတဦးကတော့စာတင်ကြောင်းတွေကိုတိုက်ခတ်တဲ့ဆိုရင်ဘယ်အဖွဲ့အစည်းကလုံလုံလူထုလက်ခံမှာမဟုတ်ကြောင်းအခုလိုပြောပါရယ်
ဒီညာရင်းနဲ့ကျောင်းမရင်းနဲ့ဆိုင်တဲ့ကိစ္စရပ်ပြီပါဒီတော့ဒါကဘယ်အဖွဲ့အစည်းတွေပဲလုပ်လို့ဘယ်သူတွေပဲလုပ်လို့ဒါကတော့ဒီလူတွေကတော့ဘူးဝလက်ခံပဲကိစ္စမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်ဒီလိုပဲမြင်နေကြဒီအပေါ်မှာကျတော့ဒါတော့တာဝန်ရှိရတာပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတတိယအဖွဲ့အစည်းတွေကလည်းဒီကိစ္စကိုပြည့်ပြည့်စုံစုံနဲ့ရှင်းရှင်းလင်းလင်းနေနေပေါ့နော်ဒါတောင်းရင်ပြည့်ပြည့်နဲ့လည်းမြင်တာပေါ့နော်
တတိယအဖွဲ့အစည်းဆိုတာက PCG ခေါ်ကချင်ငင်းငင်းရဲ့အကျိုးဆောင်အဖွဲ့လို့ကချင်အတိုင်းမင်ခံကောင်စီလို့အဖွဲ့တွေကိုရည်ရွယ်ကြောင်းလည်းပြောပါတယ်။ရွှေကူဒေသခံတူကလည်းရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းဘုံပေါက်ကွဲပြီးပိတ်လိုက်ရတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်အနေနဲ့တော့ပညာရေးကိုအဲ့လိုမျိုးလုပ်တာတော့မဖြစ်တဲ့ဘူးလို့ထင်တယ်။ကျမတို့ကချင်ပြည်နယ်ကအရင်လုံးကလည်းမဖွင့်ပြဘူးလေမဖွင့်ပြခဲ့တဲ့မှာအစီအရင်နဲ့ပတ်သက်ရင်အားလုံးအရင်ကနောက်ကျနေရပေါ့ပညာမျိုးတက်တာလို့ရှင် ကလေးတွေကပညာရေးအရန်တော့ကြနေတဲ့အချိန်မှာကိုဗစ်တောင်းလည်းတမြင်နာရတယ်မမြင်တော့ဆိုတော့ကလေးတွေကတောင်းတက်တဲ့ကလေးရတက်တယ်မတက်ရတဲ့ကလေးကမတက်ရဘူးအခုဒီနေ့အဲ့လို၃မြင်းဆက်တိုက်ဖြစ်လာတဲ့အချိန်မှာကလေးတွေကဘာဖြစ်လာလဲဆိုလို့ရှိရင်တစ်ချို့ဆိုလို့ရှိရင်အိမ်အောင်ကြွားသွားတာရဲ့အပြင်လောကအမောင်လောကတွေကိုရောက်သွားတဲ့ဟာတွေရဲ့ပညာနဲ့မိဘနဲ့ဖက်ညက်ချိန်မှာရမယ့်အနေအထားမှာမိဘတွေကလည်းအခြေခံလူတန်းစားတွေဖြစ်တဲ့အတွက်ကြောင့်မို့လို့ကတ္တမီကိုပြပြစီစီမထိသိမ့်နိုင်တဲ့အချိန်မှာကျောင်းနဲ့ပဲထင်ရတဲ့အခါကျောင်းကိုအဲ့လိုမျိုးလုပ်လိုက်တဲ့အတွက်ကြောင့်မို့ကလေးတွေရဲ့အနာဂတ်ပေါ့ပညာရဲ့အနာဂတ်ကအလုံးကိုမဲ့သွားပြီလို့ပြောချင်တယ်ဒီမှာကတော့
မေလ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့စာသင်နှစ်မှာကျောင်းပေါင်း900ကျော်မီးရှို့ဘုံခွဲခံရပြီးဆရာဆရာမ38ဦးသေဆုံးခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စစ်ကောင်စီကစာသင်ကျောင်းတွေဖွင့်လှစ်တာဟာကလေးငယ်တွေကိုသူတို့နိုင်ငံရေးအကျိုးအမြတ်အတွက်အသုံးချနေတာဖြစ်ကြောင်းအတုအယောင်ကျောင်းဖွင့်လှစ်တာကိုဆက်လက်သဘိမ့်မှောက်ဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်မှာမလွဲမရှောင်သာလို့တောင်းတက်နေရသူတွေရဲ့လုံခြုံရေးကိုစစ်ကောင်စီကတာဝန်ယူဖို့နဲ့စာသင်ကျောင်းတွေကိုမြည်သူကတိုက်ခတ်သည့်ဖြစ်စေလုံးဝလက်မခံကြောင်းလည်းဖော်ပြထားပါတယ်။မေလ31ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့ဘုံကွဲမှုဖြစ်ပွားခဲ့ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့တဦးသိဆုံးခဲ့ပါတယ်။GCPEA ခေါ်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးဒီကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးအနေနဲ့စာသင်ကျောင်းတွေကိုမိမိတို့စီရေးအတွက်အသုံးမပြုဖို့နဲ့ကျောင်းတွေကိုတိုက်ခိုက်တာမျိုးကိုရှောင်ကြဉ်ဖို့ဂျွန်လာတရက်နေ့ကတိုက်တွန်းထားပါတယ်ရှင
်။တချင်းပြည်နယ်မှာစာသင်ကျောင်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပိုလာတဲ့သတင်းကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့မြန်မာနဲ့တောင်ကိုရီးယားနိုင်ငံကြားအလုံသမားရေးကိစ္စနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြပေးကြပါမယ်။ကိုဗစ်ကြောင့်ဖြစ်လာတဲ့လုံသားပြက်လက်မှုကိုဖြေစည်းသွားဖို့အတွက်မြန်မာပါဝင်နိုင်ငံ၃ခုက MOU လုံသား 9,000 ကျော်ကိုအခုနှစ်ထဲမှာခေါ်ယူသွားမယ်လို့တောင်ကိုရီးယားနိုင်ငံအစိုးရကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံသားဗန်နယောက်ခေါ်သွားမယ်ဆိုတာကိုတော့ကိုရီးယားဆိုရဘက်ကတိတိကျကျမပြောသေးပါဘူး။ရန်ကုန်ကဖိပိုလာတဲ့ဒီသတင်းကိုတော့ကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာ၊အင်ဒိုနီးရှားနဲ့နီပေါနိုင်ငံကအလုံသမား9000ကျော်ခေါ်ယူသွားမယ်လို့တောင်ကိုရီးယားအလုံသမားဝန်ကြီးဌာနကအင်္ဂါနေ့ကပြောလိုက်ပါတယ်။တောင်ကိုရီးယားအစိုးရအခု2022ခုနှစ်တစ်နှစ်လုံးမှာပြည်ပလုံသားအများပြားခေါ်ယူသွားဖို့ရှိတယ်လို့ကိုရီးယားမှာရှိတဲ့မြန်မာတန်ယုံကအလုံသမားတန်ရာရှိဦးမြတ်တော်က VOA ကိုပြောပါတယ်။ဒီထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်အလက်တွေကိုလည်းထည့်သွင်းပြောဆိုသွားတယ်လို့သူကအခုလိုပြောပါတယ်။
ဒီထဲမှာတော့ဆက်ခေါ်ဖို့ပေါ့နော်နိုင်ငံသားလူတွေကဒီမှာအားလုံးစုစုပေါင်း9,300ပေါ့နော်အဲဒီကမချက်ယူကြတာပေါ့ဒါပေမဲ့ဒီကတော့ဟိုကတော့မြို့ခွဲရတော့ဒီမှာတော့မတိရသေးဘူးနော်အင်ဒိုနီးရှားဒီဘောမြန်မာတော့ပါတော့နော်ဒီလိုဝေဖို့တက်ဖို့ကျွန်တော်အတွက်ကိုလည်းဒီကအဲလုံချင်နေတဲ့ဒီမှာကလည်းလုံးဝမတက်ပြီးပုံပေါ်ဆောင်ပေးတော့ပုံပေါ်ဆောင်ပေးတော့တော့မယ်လို့ပါလို့ပါတော့ပေါ့နော်ဒီကလုံးကနေလို့ကောင်းဝေကြီးရပေါ့နော်ဒီလိုမချက်တရားဒီကိုဗစ်ကြောင့်လူသားတွေမခွာရတော့ဒီနေ့ဆက်ပါလို့ကအများကြီးရအောင်ဆက်ခေါ်မယ်ပေါ့နော်
ကိုရီးယားအစိုးရကအခုလိုမြန်မာလုံသားတွေထပ်ပြီးခေါ်ယူသွားမယ်လို့ပြောပေမဲ့လည်းအရေးအတွက်ဘယ်လောက်ခေါ်မယ်ဆိုတာကိုတော့အတိမပေးသေးပါဘူးလက်ကျန်စီးရင်းတွေကခေါ်ရမယ်လုံသားတွေလည်းမြန်မာပြည်တွင်းမှာအများပြားကြံနေသေးတယ်လို့အလုံသမားရေးရာဌာနရဲ့အမြင့်တန်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
နော်ဒီပေါ်တော့ဒီမှာ EBS လုံသားတွေကြံနေကျွန်တော်တို့လူငယ်လေးတွေသူ့ချင်တာတော့ဗျလာကြလည်းကောင်းတာဟုတ်သူတို့လိုချင်တဲ့နီလန်တိုင်းစစ်ပြီးလို့ကျွန်တော်တို့စစ်သွားတယ်ဆိုတော့ဒီ3,000ကျော်ရှင်းဆို4,000တော့နီးပါတယ်ကျွန်တော်ကြည့်3,900လောက်ကျန်တယ်အဲ့ဒါကိုသူတို့မခေါ်သေးတဲ့အတွက်ကျွန်တော်တို့သွားမယ်လူငယ်တွေကကျွန်တော်တို့တို့လိုတန်းတန်းဖြစ်နေတာပေါ့ဗျာ
မြန်မာဘက်ကကိုရီးယားနိုင်ငံကိုလုံသားစေလွတ်တာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလမှာပြန်ပြီးစတင်ခဲ့ပါတယ်အခုဇွန်လအထိ6လအတွင်းကိုရီးယားကိုရောက်သွားတဲ့မြန်မာလုံသား1,500ကျော်ရှိပါတယ်ကိုရီးယားနိုင်ငံရဲ့လေယာဉ်လုပ်ငန်း5လုပ်ငန်းနဲ့အသေးစားကုန်ထုတ်လုပ်ငန်းတွေကပြည်ပလုံသားတွေကိုပဲအဓိကအားထားနေရတာပါကိုဗစ်ကြောင့်ပြည်ပလုံသားစီးဝင်တာကိုကန့်သတ်လိုက်ရတဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာလုံသားအင်အားကျသွားပါတယ်ပုံမှန်အရဆိုရင်တောင်ကိုရီးယားနိုင်ငံကိုလုံသား9,000ကျော်နှစ်စဉ်ဝင်လေ့ရှိပါတယ်2020ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်6,688ယောက်အထိကျသွားပါတယ်2021ခုနှစ်မှာတော့10,000ကျော်အထိပြန်တက်လာပါတယ်အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံကနေဂျပန်နိုင်ငံကိုအလုတ်သွားလုပ်သူတွေလည်းများလာပါတယ်။ဒါပေမဲ့လည်းမလေးရှား၊စင်ကာပူ၊ထိုင်း၊ကိုရီးယားစတဲ့၄နိုင်ငံကိုမြန်မာရွှေပြောင်းလုပ်သားတွေအများဆုံးသွားပါတယ်။အရှေ့အလယ်ပိုင်းကိုလည်းစပြီးလွှတ်နေပေမဲ့သွားတဲ့အရေးအတွက်တော့နည်းနေသေးတယ်လို့မြန်မာအလုတ်သမားရေးရာဌာနကပြောပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကအလုပ်သမားတွေခေါ်မဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပို့လာတဲ့တဲ့ရင်ကိုကိုငင်းညာပြောပြသွားတာဖြစ်ပါတယ်။ရွေကနေခြားတော်ရီးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကာလတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်အမေရိကန်တန်ကနေ2022ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတို့ပြီးတဲ့30နဲ့52တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲ့ကတော့အရင်ဆုံးဒီဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လနဂိုင်တပ်ဖွဲ့တွေနဲ့ကြောက်စိမ့်လုပ်ငန်းဆက်ဆက်နေပုံကို Global Witness ရဲ့နောက်ဆုံးအစီရင်ခံစာပေါ်မှာအခြေခံပြီးတော့ဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာပြည်ကကြောက်စိမ့်လုပ်ငန်းကို Global Witness အဖွဲ့ကအသေးချာလေ့လာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီကျောက်ဆိုင်လုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုချိုးရှာပုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကျောက်ဆိုင်အကြောင်းပြောရင် Global Witness သုတေသနပါမှပြည့်စုံတယ်လို့ဖြစ်နေပါတယ်2019မှာကျောက်ဆိုင်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်ကိုထုတ်ဝေပါတယ်လွန်ခဲ့တဲ့နှစ်ဇွန်လမှာတော့ Jade and Conflict ကျောက်ဆိုင်ရဲ့ပရိပက္ခဆိုတဲ့စာရန်ကိုထုတ်ဝေလိုက်ပါတယ်ကျောက်ဆိုင်ကရန်ပုံဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA KIO ကချင်တပ်ဖွဲ့ WAT တပ်ဖွဲ့ MND ကိုကန်တပ်ဖွဲ့ A ရခိုင်တပ်တော်နေကြောင်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်ဦးသိန်းစင်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကျောက်ဆိုင်ကန္တာကိုဒီလက်နက်ကိုင်အဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရဆိုင်လိုက်ချိန်ကစပြီးနားလည်မှုနဲ့ကြောက်စုံထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ်
။မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကြောက်စိမ့်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ကြောက်စိမ့်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်။တက်မရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်စိမ့်မှောင်ကိုတင်ပို့ရမှာပူပေါင်းဆောင်ရွက်တာတွေးရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်ဒေါ်လာတန်ပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တက်မတော်နဲ့ KIA ဟာဖားကန့်နယ်မြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်တက်မတော်ရဲ့ဖားကန့်အခြေစိုက်တက်မ101တက်မမှုနဲ့ KIA တိုင်ရင်း6ရဲ့တက်မှုဟာဓာတ်ရိုက်ဖုံးအဆက်အသွယ်လုပ်နိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWSA ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်။ကျောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နယ်ရောဝတ်တပ်ဖွဲ့နယ်ရောပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ်။ KIA တိုင်ရင်း6နဲ့တပ်မတော်တပ်မ101အကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လည်း KIA ကိုယ်စားလှယ်ကဆိုပါတယ်။ဝါတပ်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်။တမတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့ကျောက်စိမ့်လုံကမှာအဓိကအကျိုးခံစားရသူဟာဒေသခံတပ်မတော်တပ်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကိုင်တပ်ဖွဲ့နဲ့ဒေသခံလောပန်းတွေဖြစ်တယ်လို့ဆိုပါတယ်။
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဥတော်လန်ရေးအရှိန်အဟုန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်။1990ပြည်လွန်ကတည်းကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရပွဲရှိပါတယ်။ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်။နေဆက်ကစခန်းတွေ KIA လက်ထက်ပြန်ရောက်သွားပါတယ်။ ဆရာနာသိငင်အားစားပြီးကြောက်စိမ့်ထုတ်လုပ်မှုနှေးကွေးလာတယ်လို့ဆိုပါတယ်ဒါပေမဲ့ကြောက်စိမ့်ဟာ KIA ရဲ့အကြီးအမားဆုံးဝင်ငွေဖြစ်နေသေးပါပရင်နဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ် KIA ကကြောက်စိမ့်ဝင်ငွေနဲ့အသုံးစရိတ်ကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်ဇာနဲ့မိုင်ဂျန်ယန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအသုံးပြုတယ်လို့ဆိုပါတယ်
ကျောက်ဆင်းရံပုံငွေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်ပြည်နယ်မှာမွေးဖွားလိုက်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။ KA ဌာနချုပ်ရှိတဲ့လိုင်ဇာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူငယ်တွေကိုစစ်တင်တန်းပို့ချပါတယ်။2009မှာရခိုင်တပ်ကိုတီထောင်လာမှု2017မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါ AA ရခိုင်တပ်ဟာ KIA ကိုကူညီနေပါပြီ။ကျောက်ဆိုင်ကုံတွေရေးပါပွင့်စားလုပ်ပြီးကျောက်ကုံတွေတွေကိုအခွန်ကောက်တဲ့နီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်း AA ကိုထောက်ပံ့ကြပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့ဥဖုံချားရှင်လက်ထက်ကလေးကခမ်းတီးကျောက်ဆိုင်နယ်မြေမှာကုမ္ပဏီတည်ထောင်ခွင့်ရခဲ့တယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကျောက်ဆိုင်ဝင်ဝင်နဲ့လက်နက်ကင်တပ်ဖွဲ့တွေဟာဆက်ဆက်နေတာမို့စစ်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘာကန်ဒေသမှာလက်ခဲတလင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကသုံးသပ်ထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေရှိနေပေမဲ့ကျောက်စိမ့်တူဖော်မှုကတော့ရပ်ဆိုင်သွားလို့ဝင်ရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဝန်ကဲစီစဉ်တင်ဆက်တဲ့မြမရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းတော်အစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ Monkey Box မျောက်ကြောက်ယောဂါကာကွယ်ရေးအကြောင်းကိုပြောထားပါတယ်။မျောက်ကြောက်ယောဂါကူးစက်ခံဖို့စိုးရိမ်ကြီးစရာမလိုသေးပေမဲ့လိုလိုမဲမဲသဘောကာကွယ်ရေးနည်းလမ်းတွေကိုတော့တည်ထားတင်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ဒီယောဂါကဘလို့လူတွေမှာစိုးရင်ရနိုင်ပြီးဘလို့ကြိုတင်ကာကွယ်ကဘလို့လက္ခဏာတွေကိုသတိထားသင့်ပါသလဲဒီကြောင့်ညောင်မျိုး wake up height ဆေးရုံကညွန်ကြားရေးမှုကုသယောဂါအထုကုဒေါက်တာဇီယာသက်ကိုကိုမင်းမင်းကဆက်သွယ်မိမြန်းထားပါတယ်ခင်ဗျာ
โอเคဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီမြောက်ကြောက်ယောဂအကြောင်းပြီးခဲ့တဲ့တစ်ခေါက်တုန်းကပြောခဲ့တုန်းကစိုးရင်ကြီးစရာရေပွေးရအဖြစ်ပေါ့နော်မလိုတဲ့အကြောင်းပြောခဲ့ပေမဲ့မဖြစ်အောင်ကာကွယ်ဖို့အဓိကဒီတစ်ခေါက်ပြောမှာမို့တကယ်လို့များဒီယောဂဖြစ်လာရင်စိုးရင်ရနိုင်တဲ့လူမျိုးစားရှိလားဆရာ
ချို့သောလူတွေမှာတော့နည်းနည်းလေးဒုက္ခရောက်နေတဲ့လူရှိပါတယ်အဲ့ဒီလူတွေကအထူးသဖြင့်တော့ organ transplant လုပ်ကြတဲ့လူပေါ့တခြားလူစီကနေပိုခဏအသေးအစားထိုးတာလူကြောက်ကအစားထိုးတာလူနာတွေပေါ့နော်ဒီလိုလူနာတွေမှာဆိုလို့ရှိရင်တော့ရေကြောက်လိုယောဂါတော့မှကုန်းနောက်ထဲကိုရောက်သွားနိုင်ပါတယ်။အဲ့လိုလူတွေဆိုတော့ကျွန်တော်ကကြောက်ရပါတယ်။ဒီသူဒီလည်းရေကြောက်ယောဂါ၊ကြောက်ကြီးယောဂါအမျိုးအတူတူပဲဖြစ်ပါတယ်။နောက်တစ်ခုကတော့ပုံဝင်ဆောင်မျိုးသမီးတွေမှာနောက်တစ်ခုကတော့ HIV patient တွေဆိုအဲ့လိုလူတွေမှာဆိုရင်တော့လည်းကျွန်တော်ကြောက်ရပါတယ်ပေါ့နော်။ဒီလိုဘုန်းမဲလို့ယိုရင်းချစ်စီကိုထိခိုက်တဲ့ယောဂါတွေဖြစ်တဲ့လူကီးမီးယားလိုဟာမျိုးသွေးကင်ဆာလို့ခေါ်တာပေါ့နော်။လင်ဖိုမာလို့ခေါ်တဲ့အကျိတ်ရောင်းနေယောဂါတွေပေါ့နော်။ဒီလိုကင်ဆာသမားတွေမှာလည်းကြောက်ရပါတယ်။အာဒါမမဟုတ်ပဲနဲ့အပြင်မှာနေစင်နဲ့အမြနေထိုင်နေတဲ့စီဂျိုလိုသွေးဆိုးယောဂါရှိတဲ့လူတွေမှာတော့ဒီလောက်ဘာမှကြောက်စရာမလိုပဲယောဂါတစ်ခုပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာခဲ့ရင်ပေါ့နော်ကြိုသိနိုင်အောင်ဘယ်လိုလက္ခဏာမျိုးတွေကိုသိထားဖို့လိုလဲဆရာ
ဒီမြောက်တွေမကုတ်ခံရဘူးဆိုလို့ရှိရင်တော့ဒီယောဂါဖြစ်ဖို့ချန်တော့တော်တော်လေးတော့နည်းပါတယ်နောက်တစ်ခုကတော့ဟိုတွေးတဲ့ဟာကိုကျွန်တော်ပြောတာပါဖြစ်မယ်လို့လည်းကျွန်တော်ပြောတာတော့မဟုတ်ပါဘူးဆိုဒီ US မှာ UK မှာဖြစ်တဲ့ case ကိုသူတို့ကြည့်လိုက်တဲ့အခါမှာအများစုသော case ပေါ့နော်တရဝင် CDC ကနေထုတ်ပြန်လာတဲ့အချိန်မှာရေးထားတာပါဖြစ်ခဲ့တဲ့ဒီ blood test positive ဖြစ်တာလို့ condition တွေပေါ့နော်ပုံကံကတော့ဒီလိုအခုပိတ်နေထွက်လာတဲ့လူတွေပြန်ကြည့်လိုက်တဲ့အခါမှာအများစုသောလူတို့အမျိုးသားလူဆက်ဆံတဲ့လူတွေထဲမှာတွားပြီးတွေ့တယ်ဆိုပြီးတော့တွေ့ရတဲ့တစ်ချက်တော့ရှိပါတယ်နောက်တစ်ချက်ကတော့ဒါကတော့သူ့ရဲ့ထူးခြားတဲ့တစ်ချက်လို့ကျွန်တော်ကသိဒီတစ်ခေါက်ကြမှာကျွန်တော်တွေ့တာပေါ့နော်ကျွန်တော်ကအရင်တော့ဆိုလို့ရှိရင်ခေါင်းကနေ out ယူသွားပါတယ်ကျွန်တော်မာတရားလူတွေဆိုလို့ရှိရင်ပြောနေကြစကားလုံးကရေကြောက်ပေါက်တဲ့ကောင်မကောင်ကနေအောက်ထီရောက်တယ်ပေါ့ဆိုတော့ဒီတစ်ခေါက်ကကြတော့ဒါမျိုးမဟုတ်ဘူးဒီကိုယ်ခန္ဓာအလေပိုင်းတို့အတူပြင်ဝင်သွားတဲ့လမ်းကြောင်းကိုစပိုလို့အဲ့ဒီပေါင်းရင်းချင်းမှာစပြီးတော့ဖြစ်တာဆိုတော့ဒါကြောင့်မို့သူကအဲ့ဒါကိုသတိထားမိတာအတူပြင်ကပြောသလိုပဲကျွန်တော်တို့သုံးတာတော့ proctitis ဆိုသုံးတာပေါ့နော်ဒီဝင်သွားတဲ့လမ်းကြောင်းမှာရောင်းနေတာဆိုပြီးတော့အဲ့လိုလူတွေမှာအဲ့ဒါနဲ့သူစပြီးတော့သတိထားမိတာဒါပေမဲ့အဲ့ဒီ လုံးတွေတွေ့တဲ့အခါကျတော့သူကပုံမှန်လည်းမဟုတ်ကျွန်တော်တို့အဲ့ဒါမျိုး vesicle ပေါ့နော်ဒီလိုရေကြီးမှုလေးတွေတွေ့လို့ကျွန်တော်တို့ဘာလို့ခေါ်လဲဆိုတော့ herpes ဆိုခေါ်ကြတာရေယုံပေါ့ရေယုံအသေးစားပေါ့နော်ဒီ herpes simplex ဆိုတာမျိုးပေါ့ဒီဆိုတော့သူတို့အဲ့ဒါကိုထင်းနေစစ်လိုက်တဲ့အခါကျတော့ herpes မဟုတ်ဘူးလေသူသူဆန်းဆန်းနဲ့ဒီလို monkey pox ဆိုတော့တွေ့လာတာနောက်တစ်ခုကအရင်တော့ကဒီရောက်ကိုခံပြီးလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီလို monkey pox တော့ဖြစ်ခင်တာပထမတစ်ပတ်လောက်ကရေကြောက်လို့လေအာဒီစီးရချောင်းနေဆိုးတယ်လည်းဘယ်မှာအကျိတ်တွေထလာတယ်နေမကောင်းထိုင်မကောင်းနေလည်းဘယ်မှာအကျိတ်တွေရောင်းလာတယ်တော့ပို့ပူချိန်တွေတက်လာတယ်ပြီးတဲ့အခါကျတော့မှခုနလိုရေချီမှုတွေထွက်လာတယ်ဒီလိုတော့မှရေကောင်းကနေအောက်ထိပြန့်လန့်ပြသွားတယ်အခုကကြာတော့ဒီလိုမျိုးခုနတွေ့လာတဲ့လူတွေကိုမေးလိုက်တဲ့အခါမှာသူတို့ဒီဓာမျိုးရောဂါမဖြစ်ခင်မှာစပြီးဒါမျိုးစစ်တယ်တခုမှမရှိတဲ့လူကများတယ်ပြီးတဲ့အခါကျတော့မှခုနလိုမျိုးဒီ proctitis ဆိုခေါ်တဲ့ဆိုးလမ်းကြောင်းပေါ့နော်ဝင်သွားတဲ့လမ်းကြောင်းသားတစ်ပွင့်သားအလုံးအခုတွေစပြီးပေါ်လာပြီးတော့မှခြားနေအောင် spread လုပ်သွားတယ်ဆိုတဲ့အပိုင်းလေးတွေ့ဒါကတော့အခုလက်ရှိတွေ့တဲ့နည်းနည်းလေးမတူတဲ့အချက်ပေါ့လေကျွန်တော်တို့အရင်တုန်းကတွေ့နေကြဖြစ်တဲ့ monkey pox နဲ့မတူတဲ့အပိုင်းလေးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီလိန်တူဆက်ဆံဒါကြောင့်ကူးနိုင်တယ်လို့အပြတ်ပြောလို့ရပြီလားဆရာ
ဟုတ်ကဲ့အဲ့ဒါဒီဒေါက်တာလေးကိုဒီတစ်ခေါက်မှာ hot topic ပေါ့နော်အဲ့လိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ဒီ CDC လည်းမပြောပါဘူးဖြစ်နိုင်တဲ့တစ်ခုကတော့ဒါကတော့ CDC ကလည်းသူတို့ရှင်းပြထားပါတယ်သူတို့ဒီလိုမျိုးနေလူဆက်ဆံတဲ့မျိုးသားတွေမှာတွေ့တယ်လို့ပြောခြင်းဒီတိုင်ကနေအစိမ့်ကူးဆက်ပါတယ်လို့ပြောခြင်းမဟုတ်ပါဘူးပေါ့နော်ဒါကတော့သူတို့တင်တဲ့တွေ့တာနဲ့ပြည်စီလို့အနေနဲ့ချပြထားခြင်းဖြစ်ပါတယ်ဖြစ်နိုင်ဒီအကောင်းဆုံးတစ်ခုကတော့သူတို့ဒီခုနကျွန်တော်ပြောသလိုပဲအစာအိမ်တိုင်းကြောင်းဒီအထူးတင်တော့စအိုတဝိုက်မှာဒီလီရှင်တွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအနေနဲ့တယောက်နဲ့တယောက်ထိစပ်မှုကြဥွာတာလာတော့မပြောတတ်ဘူးပေါ့ဒီ vision တွေကရှိနေတော့ကြွားပြီးတော့ substitute မိပြုမိတယ်ဆိုရင်တော့ဒေတာပေါက်ကူးနိုင်တော့သူ့ရဲ့ပုံစံအရန်တိတာပါတယ်ပရန်ငုံမြို့မှာငငယ်တော့ရေချောက်ပေါက်ပြည့်လို့ဆိုသိတာပဲအပြင်ထွက်လိုက်တာနဲ့သိညာနဲ့ရေချောက်ပေါက်ပြည့်ဆိုတော့ဒီလိုမှလေအခုတွေပိတ်နေပေါ့နော်အင်ဂျင်မှုလိုမျိုးပုံသွားအရေးကြီးသူ့တွေပေါ့နော်ဒီလိုလုံးမှသွားဖြစ်တာပဲသူကရေချောက်နဲ့နည်းနည်းလေးပဲကြွားတဲ့အပိုင်းကလေလုံးပူကြီးရဲ့ကွာ
ဟုတ်ကဲ့အခုလိုအနေထားမှာပေါ့နော်အကောင်းဆုံးကာကွယ်ဖို့ဆိုရင်ဘယ်လိုအကျံပြုရှင်လဲမြန်မာနိုင်ငံမှာတော့တွေ့ရှိတာတော့မရှိသေးဘူးပေါ့နော
်ဟုတ်ကဲ့မရှိပါဘူးဆိုတော့လေအကောင်းဆုံးကာကွယ်အနေနဲ့နံပါတ်1ကတော့ကျွန်တော်တို့ဒီနေ့ဒီချိန်မှာနားလေတဲ့တပိုင်းကဒီယောဂါဒီပြိဿံကနေစင်တူကူလာတာဆိုတော့မြောက်တွေကိုတွားပြီးတော့ထိတွေ့ဆက်ဆံမှုသိမရှိဘူးဆိုလို့ရှင်ဖြစ်လာကြအကြောင်းတော်တော်လေးနည်းပါတယ်ဒါမဲ့ကျွန်တော်မသိတဲ့တပိုင်းကတော့ပုံမှန်နိုင်ငံမှာရှိတော့မြောက်ပြည်မှာဒီယောဂါပူရှိတာမရှိတာဆိုတော့ကျွန်တော်နားမနေပါဘူး။နောက်တစ်ခုကအခုကျွန်တော်ပြောသလိုပေါ့ဒီလို transmission ဖြစ်သွားတဲ့ case ကဒါပါကြောင့်နံပါတ်1ကတော့လက်တွေမှာစပြီးတော့ဆိုလိုမျိုးသူကဒီကျွန်တော်တို့ Google တို့ဘာတို့တွေမှာပေါ့ဓာတ်ပုံတွေရိုက်ရှိလိုက်လို့ရှိရင်မျက်နှာတစ်ခုလုံးပြိနေကိုရဲ့ဒီလိုအခုတွေပြိနေလမ်းသွားလျှောက်လို့ရှိရင်သူကပုံသိတာပေါ့နော်သူကဒါသိရမကြောက်စရာအီပုံတွေဖြစ်နေတာလေဆိုအခုအဒီလိုမျိုးမျက်နှာတွေမှာစဖြစ်တာမဟုတ်ပဲねသူတူတူဆန်းဆန်းနဲ့ဒီကိုခန္ဓာရဲ့ဖုံးကွယ်ထားတဲ့နေရာဖြစ်တဲ့တင်ပါတို့ဒီလိုနေရာတွေမှာစပြီးတော့ဖြစ်လာတဲ့အခါကျတော့အနေနဲ့လီလူမသိသူမသိအပိုင်းဖြစ်နေတာပေါ့အဲ့ဒီအမှတစ်ဆင့်တခြားလူတွေကူးပွားတယ်လို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးရောတခြားယူကြည့်ရ
ဒီယောဂါကြောက်စရာကောင်းတဲ့ယောဂါတခုတော့မဟုတ်ပါဘူးဒီယောဂါကိုသိထားတာတော့ကောင်းတယ်ပေါ့နော်အဓိကကတော့တရိစ္ဆာန်ကိုမထိလို့ရှိရင်ဟောတရိစ္ဆာန်ကိုပိုးတယ်အနည်းဒါတဝိုက်မှာလာမထားလို့ရှိရင်ယောဂကုလိုချန်စာအလုံးတရာမှနေပါလေမဖြစ်ဆက်လောက်ကိုနေပါလေဟိုယောဂကုခဲ့ရင်လည်းကြောင်းမလားအခုခုကြောင့်ယောဂကုခဲ့လို့ရှိရင်တက်ကြွနဲ့လူတွေနဲ့ပြောပါကျွန်တော်မေးလို့ရှိရင်တော့ပါဆေးမှတော့ဆရာမလိုပါဘူး69ရာခိုင်နှုန်းတော့ဒီလိုအနေရွတ်လည်းမချန်ပါဘူးဘာမှလည်းမဖြစ်ပါဘူးနှစ်ပတ်ကနေ၄ပတ်အတွင်းမှာတော့ပြိုတလိပြောက်သွားတဲ့ chance ရှိပါတယ်ပျောက်လေပျောက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာ
ဘာဇင်ဂျမအီကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိနေတဲ့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံတော်ဝန်တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် SBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနယ်ဇက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်ဝေါ်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်ချင်းပြည်နယ်ကံပလတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ကံပလတ်အဖွဲ့တို့ကြားတိုက်ပွဲတွေအတွင်းမှာတော့ကျေးရွာပေါင်း9ရွာကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါဝင်နိုင်ငံကအလူရှင်တွေလာရောက်လူဒန်းတာနေပါလာလို့စားတောက်နေထိုင်ရေးတွေအခက်အခဲဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပ
ါကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝေါ်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ23ရက်နေ့မနေ့အချိန်မှာတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။အဲ့ဒီရဲစခန်းကိုတက်ရောက်တိုက်ခိုက်သိမ်းယူတဲ့အချိန်မှာစခန်းမှာ3လကျော်ကြာဖမ်းဆီးချုပ်နှောင်ထားတဲ့ CDM တမားနဲ့ PDF 6ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲတပ်ဖွဲ့ဝင်မိသားစု5ဦးကိုလည်းကောက်မွန်စွာဖမ်းဆီးထိန်းသိမ်းထားတယ်လို့ KNDO ကမန်ဒိုတပ်ရင်းကတပ်ရင်းမူဗိုလ်ဆလုံးကပြောပါတယ်စခန်းတက်တဲ့အချိန်မှာအဲ့ဒီစခန်းမှာရဲတပ်ဖွဲ့ဝင်အယောက်20ကျော်ရှိနေပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတာရှိတယ်လို့ရဲအရာရှိရဲတပ်ဖွဲ့ဝင်နဲ့မိသားစုတချို့ထွက်ပြေးလွတ်မြောက်တာတွေလည်းရှိနေတယ်လို့ KNDO ဖက်ကဆိုပါတယ်မြောက်ရီတောင်ဖက်ဒေသမှာပြည်ခဲ့တဲ့မေလ18ရက်နေ့တုန်းကလည်းစစ်ကောင်စီတေဘောဘိုတပ်စခန်းတစ်ခုကို KNLA KNDO ပူးပေါင်းတပ်ဖွဲ့ကတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တာရှိတယ်လို့မတ်လ21ရက်နေ့ကလည်းစစ်ကောင်စီနေချခံစစ်စခန်းတစ်ခုဖြစ်တဲ့မော်ခီးစခန်းကိုလည်းတိုက်ခိုက်သိမ်းယူနိုင်တာရှိခဲ့ပါတယ်
။ချင်းပြည်နယ်တောင်ပိုင်းကံပဲလက်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့် CDF ကံပဲလက်အဖွဲ့နဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားနေပြီးကျေးရွာ9ရွာကတိရက်ခံပြည်သူတွေဟာဘေးလွတ်ရာကိုထပ်မံထွက်ပြေးတိမ်းရှောင်နေကြတယ်လို့ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးမှူးတာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာကံပဲလက်မြို့နယ်အမှတ်9တိုက်နယ်ဘက်ကိုစစ်ကြောင်းထိုးချီတက်လာရာကနေနောက်ကျောင်းပြန်ဆုတ်လာတာကြောင့်အပြိုင်းငုံလောင်းအံပုံကြော့တော်နဲ့ချင်းလက်မွန်ရွာကပြည်သူတွေကိုဘေးလွတ်ရာကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့သူကဆိုပါတယ်ကံပဲလက်မြို့နယ်မှာစွန်လ9ရက်နေ့ကစလို့စစ်ကောင်စီတပ်နဲ့ CDF ကံပဲလက်တပ်ဖွဲ့တို့အကြားတိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေကြတဲ့ကြေးရွာပေါင်း17ရွာလောက်ရှိပြီးလူဦးရေအားဖြင့်2000ကျော်လောက်ရှိပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့စစ်ရေးတင်းမာနေမှုကိုညှိနှိုင်းမှုတွေရှိပေမဲ့ညှိနှိုင်းမရတဲ့အခြေအနေမှာရှိနေတယ်လို့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကဇွန်လ4ရက်နေ့ကပြုတ်လုတဲ့တတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖက်က ULAAA တရားရုံးတွေမှာအမှုလာရောက်တိုင်ကြားသူတွေကိုခေါ်ယူချင်းချောက်တာတွေအဆက်မပြတ်လုပ်နေတယ်လို့တစ်ဖက်မှာလည်းလက်နက်အင်အားလူအင်အားတွေအဆက်မတန်မြင့်တင်မှုတွေရှိနေတယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကဖိနှိပ်မှုတွေများလာပြီးထိုးစစ်ဆင်လာတာတွေလုပ်မယ်ဆိုရင်တော့စိုးဝါးတဲ့အခြေအနေကိုရောက်သွားနိုင်ပြီးစစ်ကောင်စီဘက်ကရခိုင်ပြည်မှာအင်အားတိုးချဲ့တာတွေကိုလုပ်နေသလို AA ဘက်ကလည်းတိုက်ပွဲဝင်နိုင်ဖို့အစဉ်သက်လှုပ်ထားတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဥခိုင်တုခကပြောဆိုသွားပါတယ်
မွန်ပြည်နယ်ကြိုက်မရောမြို့နယ်အထရန်တရာချောင်းနှခွအရေကင်းစခန်းကိုဇွန်လ14ရက်နေ့နဲ့ပိုင်းမှာကိမ်မျိုးတပ်လူမျိုးရေးတပ်မတော် KNLA နဲ့ပူးပေါင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်ခဲ့ပါတယ်အပြန်အလှန်ပြစ်ခတ်မှုတွေရှိပေမဲ့ထိခိုက်မှုကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ရေကင်းကိတ်စခန်းတိုက်ခိုက်ခံရပြီးတဲ့နောက်အထရန်တရာကိုယာယီပိတ်ထားခဲ့ရပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းအထရန်တရာချောင်းနှခွရေကင်းကိတ်စခန်းတိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တဦးတေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာညမထွက်ရအမိန့်ထုတ်ထားပေမဲ့တညအတွင်းမှာပဲနေအိမ်နဲ့ဖုန်းဆိုင်ဖောက်ထွင်းခံနေကြရပါတယ်ဇွန်လ14ရက်နေ့ညကဖြစ်ပွားခဲ့တာပါတီဘောမြို့ရှိမြို့မစီးပွားရေးဗန်ဟောင်းအနီးကဖုန်းဆိုင်တစ်ဆိုင်နဲ့တောင်ရက်ွက်ကနေအိမ်တအိမ်
ဖောက်ထွင်းခံခဲ့ရပါတယ်။နေအိမ်ကငွေကျပ်သတင်းဖို့ဆုံးရှုံးခဲ့ရပြီးဖုန်းဆိုင်ကတော့ကျပ်သိန်း20နီးပါးဆုံးရှုံးခဲ့ရပါတယ်။ဖောက်ထွင်းမှုလက်တယ်ကိုတော့မဖမ်းမိခဲ့ပါဘူး။ညံ့မထွက်ရအမိန့်ထုတ်ထားပေမဲ့အခုလိုဖောက်ထွင်းခံနေရတဲ့အပေါ်ဒေသခံလူထုမလုံခြုံမှုတွေခံစားနေရပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါအဝင်နိုင်ငံတကာကအဖွဲ့အစည်းတွေနဲ့အလူရှင်တွေလာရောက်လူဒန်းတာမရှိသလောက်နှဲပါနေတဲ့အတွက်အခုလိုမိုးရာသီမှာစားတောက်ရေးနဲ့နေထိုင်ရေးတွေမှာအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။လက်ရှိအချိန်မှာစစ်ဘေးရှောင်စခန်းကဒုက္ခသည်တွေဘလို့နေထိုင်စားတောက်နေကြသလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဘူးတော်မြို့နယ်ညောင်ချောက်ဆိုင်ပိတ်ချောက်စခန်းမှာနေထိုင်သူတို့ကသူတို့ကြုံတွေ့နေရတဲ့အခခွေးတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သာသာညောင်ချောက်တော့ကပေါ့ခရတ်တော့အချောင်းမဲလို့ဝါအသာသောသောလာတို့တော့ကတိုင်တော့ဟဲ့အခြားသာတော့အချစ်တဲ့ဒီကြားပဲဒီညောင်ချပြီးတော့ရဲဒီပေါ်ရတော့ဒီရဲသောလာရောဒီအချောင်းပြီးတော့ကနေကျောင်းပေါ်တစ်ထောင်ခွလေးလူပဲလားဗျာ။နေရခရတ်တော့ဒီတော့ဟဲ့အခုကျပလီဟဲ့နာနေရတော့ပါအာဒီဆောင်ပြီးဒီကနေ့ခေါလာပေါ့ဆိုတော့ဟုတ်ဒီတော့ဝါညဘစစတော့ကဤဒါခရတ်ရဲ့ဟုတ်ဒီကုန်းညတော့ပြည်ပြမို့ကြနာပြီးဘုဒ္ဓဘုရားတော်ဟုတ်ဒီကားပြီးပြီးဒီ
စခန်းမှာနေကြတဲ့ဒုက္ခသည်တွေမှာအစိုးရနဲ့အလူရှင်တွေရဲ့အကူအညီကိုအားထားနေကြရပေမဲ့အရင်ကလိုအလူရှင်တွေမလာကြတဲ့တော့အခကြုံနေကြရပြီးအပြင်ထွက်ပြီးအလုပ်လုပ်ဖို့ကလည်းအလောအကိုက်ချပါတဲ့တော့အခခဲရှိတယ်လို့ဆိုပါတယ်။ဘူးတိတော်မြို့နေရင်အောင်မြစခန်းမှာလေးစားသောက်ရတော့အခခဲရှိတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဒီငေါလာပေးရှေအနီကတစ်ဖက်ပြပါရဲ့ဒီတော့ကဘူခေါလာပေးရှေအနီကတစ်ဖက်ပြပါရဲ့လူကျောင်းစင်မာတော့ခလိုက်တဲ့ရပါစင်မာမှာတစ်ခါလေးပြီးဆိုတော့အရင်ကရေကူကမရောက်ပဲမပြပါကြချီချီကားနဲ့ရေမြောင်မွေးကုန်တော့အတော့မဆူကြီးလိုပါရဲ့လုံးစောမန်တော့ကလည်းရာဇာလုံးရဲ့လူတို့ကရာဇာရှိတဲ့အမခေါခေါထုတ်ကနိုင်တော့ရပဲလုံးသူတို့ကလုံးပဲပါရဲ့မလုံးရဲ့လူမတော့ကရဲ့ပဲကောင်းစားရှင်မှုရှိသူ့ဘယ်လူကတော့စောလို့ပဲနေတော့ပါရော
ICRC ကထောက်ပံ့မှုရတဲ့အတော့ဆန်အတော့လုံလောက်တယ်လို့ပြောနိုင်ပေမဲ့တခြားလိုရဲ့ချက်တွေကိုတော့တောက်တပြည့်ဖြည့်ချက်နေရတယ်လို့တင်ညုံဒုက္ခသည်စခန်းမှာနေထိုင်သူတို့ဖြစ်သူဥကျော်တင်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အခုလို့လို့ဆိုတော့ဟာဘာလို့ကဟာ ICRC ကပြောတာဘာလို့လို့လုံလောက်တယ်ဆိုတော့ဘာဖြစ်လဲဟာဆက်မပြောပါအဲကျွန်တော်ကတော့ဟာတောင်းလို့လောက်မှာဟန်ဒီဟန်ဒီပါလို့ပြောတယ်ဟာဆက်ရမှာတော့တော့တောင်းမှဒီပါဘူးဒီလိုကဟာဘာလဲဒီကကိုရနိုင်ဘူးလေ
တခြားလမ်းပဲဆက်သွယ်ရခဲ့ပြီးလူစုအယောက်နဲ့တဲ့ဒုက္ခသည်စခန်းငယ်တွေမှာလေအခါခဲတွေကိုလူမသိသူမသိရင်ဆိုင်နေကြရသူတွေရှိနေကြပြီးဒုက္ခသည်စခန်းတိုက်လူလုံးမှာစားသောက်ရတော့အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတော့သိမ့်နှက်ရှိတဲ့ဒုက္ခသည်တွေဟာနေရမပြန်နိုင်ပဲနှစ်နိုင်ကြာကြာဒုက္ခသည်စခန်းတွေမှာအခါခဲပုံစုံနဲ့နေထိုင်နေကြရတာဖြစ်ပါတယ်
ဆက်ပြီးတော့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ကနှစ်ပေါင်း60လောက်သက်တမ်းရှိတဲ့ထန်တလန်နှစ်ချင်းအသင်းတော်ဖျားเจ้าကိုစစ်ကောင်စီတပ်ဖွဲ့ကမိရှို့ဖျက်ဆီးခဲ့ပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ထန်တလန်မြို့ရဲ့ကျက်တီဆောင်သက်တမ်းအရင်ဆုံးဖျားเจ้าတကြောင်လို့ဆိုနိုင်တဲ့ထန်တလန်နှစ်ချင်းအသင်းတော် TBC ဖျားเจ้าကိုစစ်ကောင်စီတပ်ဖွဲ့ကဇွန်လ9ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တမင်တကာမီးရှို့ခဲ့တာကြောင့်မီးလောင်ပျက်စီးသွားရတယ်လို့ချင်းလူခွင့်ရဖွဲ့ကဒါရိုက်တာဆလိုင်းဇုပ်လင်းကပြောပါတယ်
သူတို့အဲ့ဒီနေရာကိုသွားပြီးတော့မီးရှို့တာဆိုတော့တောင်ဘတ်တစ်ဆိုင်ကအကြီးဆုံးဆိုတော့လေသူတို့တာဂက်လောက်တာရှာပြီးအာခုချိန်ဆိုရင်ကျွန်တော်တို့တစ်ခြားတလောက်တတိယအချိန်မြောက်ပထမရင်တော့လောင်ချန်နဲ့ပစ်တာလေကောင်းမှုပုံမှာထိသွားတယ်ဒါမှမီးတော့မလောင်ဘူးကတော့သူတို့အောက်တိုဘာလမှာမီးတန်ထက်ရှုတယ်အဲ့ဒီအနီးနာတော့ ID ကိုအဲ့ဒီချဆိုဒီမိလောင်ဖို့ကျူးစားတာပေါ့ဆိုတော့အခုချိန်ချင်းတတဲ့ချိန်မြောက်တော့သူတို့ကိုယ်တိုင်သွားပြီးတော့အဲ့ဒီရှိတာ
တန်တလန်နှစ်ချင်းအတင်းတော် DBC ဖျားချောင်းကို1963ခုနှစ်မှာယခုရှိတဲ့နေရာမှာဆောက်လုပ်ခဲ့ကြပြီးအတင်းသူအတင်းသားများလာပြီးမဆန်တော့တဲ့အတွက်1989ခုနှစ်မှာအစ်တတပံပြန်လဲဆောက်လုပ်ခဲ့ကြတာဖြစ်ပါတယ်1985ခုနှစ်မှာတော့ဘုရားကျောင်းဖွင့်လှစ်ခဲ့ကြတာဖြစ်ပြီးဒီဘုရားကျောင်းဟာထန်တလာမြို့ရဲ့အချင်းကရဖြစ်တယ်လို့တက်တန်းအရင်ဆုံးဘုရားကျောင်းတစ်ကျောင်းလည်းဖြစ်ပါတယ်ထန်တလာမြို့မှာစစ်ကောင်စီတပ်ဖွဲ့ကမီးရှို့မှုကြောင့် DBC ဘုရားကျောင်းအပါအဝင်ဘုရားကျောင်းစစ်တကြောင်မီးလောင်ပျက်စီးသွားခဲ့ရပြီးစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာစစ်ကောင်စီတပ်ရဲ့မီးရှို့ဖျက်ဆီးခံရတဲ့ဘုရားကျောင်းပေါင်း40ခန့်ရှိသွားပြီလို့ချင်းလူခွင့်ရဖွင့်ရဲ့မှတ်တမ်းအရသိရပါတယ်ယခု Kulu Chimpinema, Sikansi Tapwega, Sissin Yiru, GJ Low Sambi, Batai Sau only, Mishu Piasi Nia Poma, Slice Ulika, Yakulu Tota Bari.
A Sagrea policy, I see Gita, Batai, Lunetu, Kugura Batai, the Udro, Tessi Biro, Hantari, Julo Biro, the Guru Bata, Nangano, Detown, Chine policy, okay, Sissa Marginal, Junker Gita Pibai.
Sigonzi Tapweha, Tanla Mugu, Lunkarin, the town that said the Kuni, Satambala Gani, Yaku Chainti, and Nezo Nasheche, Mishu Kejabi, Tanla Muboga, Luni Inchi, the town Naya Niba Hale, Milan Piaja Kayabi Pipare.
Akusa beat the Rajin Togo Nasin Zayamaba.
ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော်KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ29ရက်နေ့မှာတိုက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။တော်ရရှင်ရဲ့ခုနားဆင်ခဲ့ရတာကတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကျွန်တော်တို့နေ့ညပိုင်းနောက်ဆုံးရသတင်းတွေကိုညစင်တိုင်းအထိဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်ရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေတဆင့်လဲပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို
Emmanuel Macron, Germany Winjijo Olaf Scholz, Italy Winjijo Mario Draghi, Romania Tamara Klaus Johannes Tuha, Ukraine Nangango, Digni Thoya Biro, Ape Taka Mupia Dagevare, Uyoba Gansan Rigo, Ukraine Tamara Vladimir Zelensky, Kiev Neuroma, Josubare, the Sovainongale, Russia Tadri, Sipwe Sarunga, Think by Kere, Abin Mugu, Gansan Rigo, Lila Gevare, Abin Madi, Russia Tadri, Sayaswe Mu, Julon Gabon Yare, Leknarigo, Tuyarelu, Pinde Tamara Macronga, Piojavare, Russia Tadriha, Lut that we would leave it have a yes, has some lawyer dune, Sipwego, Sinreni, Elo Germany, Winjijo, Olaf Scholz Gale, Abin Muma, Piojagevare, EU, Yopa, Tamaga, Apoen, now appear Ukraine and Gango, Lakamaka, Shade the Dimba Tema, EU Gonsound, some Piajabo, Shinji Mabe, Akulo, Pinte, Italy, Net, Germany, Gonsound, Ukraine and Gango, Dwaya, Japjabare. America, Birazumang, Wiji, Pampa, Mum, Nindani, Pietanago, Pishimbo, Drap, Hobanga, အတိုးနှုန်းကိုထပ်ပြီးသတ်မှတ်လိုက်ကြမနေ့တုန်းကကြီးညာခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစုရှယ်ယာဈေးတွေမနေ့ကတက်သွားခဲ့ပါတယ်။1996ရာဈေးတွေမနေ့ကတက်သွားခဲ့ပါတယ်။1996ရာဈေးတွေဟာသတင်းပတ်နဲ့ချီပြီးတော့ကျဆင်းနေတာပါ။ဒီကနေ့မှလည်းဒီအစုရှယ်ယာဈေးကွက်တွေဖွင့်ပြီးချိန်မကြာခင်မှာပဲအစုရှယ်ယာဈေးတွေကျဆင်းနေပါတယ်။
အထူးစည်းဝေးပွဲမှာတော့နှစ်ဖက်ဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုတွေဟာဒေသရင်းမှတည်ငြိမ်မှုကိုချိန်ချောက်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘလက်ခရစ်နာကပြောကြားခဲ့ပါတယ်။ တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပုံထုံးနေတုန်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ခြင်းအတွင်နှစ်နိုင်ငံဆက်ဆံရေးခိုင်မာတယ်ဆိုတာကိုတရုတ်သမ္မတကထပ်မံကတိပြုခဲ့တယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကပြောပါတယ်။ယူကရိန်းပြည်ထောင်စုကိုညှိနှိုင်းအဖြစ်ရှာဆွေးနွေးရေးကိုထောက်ခံတယ်လို့သမ္မတရှီဂျင်ပင်ကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းစင်ဟွာနဲ
ည်ညအစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့အတန်းလွင်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Joe Gill တို့ဖြစ်ပါတယ် view American တန်ရချာတော်ရင်းနေညပိုင်းဟိမဘာသာစီစဉ်နေကိုည9နိုင်ကနေ10နိုင်အထိ line တို့မီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစီဗျာကျွန်တော်ညနိုင်ပါ
This program has come to you from the Voice of America, Washington.